ဟောင်ကောင်တွဲတရုတ်အစိုးရကအကောင်အထည်ဖော်မဲ့အမျိုးသားလုံခြုံရေးဥပဒေကိုဆန့်ကျင်ကန့်ကွက်တဲ့အနေနဲ့ယာနေ့ချီတဲ့ဟောင်ကောင်ပြည်သူတွေဒီကနေ့လမ်းတွေပေါ်မှာငြင်းငြင်းချမ်းချမ်းချီတဲ့ဆန္ဒပြခဲ့ကြပါတယ်။ခရိုင်းလိုအမျိုးသားရေးကြွေးကြော်သံတွေဆောင်ပုတ်တွေကိုဟစ်အော်မနီပဲဟောင်ကောင်အချက်အချာနေရာတွေကိုဖျက်ပြီးချီတက်ခဲ့ကြတဲ့ဆန္ဒပြသူတွေကိုလုံရင်းရဲတွေကစောင့်ကြည့်နေခဲ့ကြတာပါ။ဟောင်ကောင်တွဲပြထမ်းမဲ့အမျိုးသားလုံခြုံရေးဥပဒေမူကြမ်းကို၃ရက်ကြာကျင်းပတဲ့တရုတ်အမျိုးသားပြည်သူ့လွှတ်တော်အမြဲတမ်းကော်မတီစည်းဝေးပွဲအတွင်းမှာဒီကနေ့ဆွေးနွေးခဲ့ကြပါတယ်။ဒီဥပဒေကိုဇွန်လမကုန်ခင်မှာပြဋ္ဌာန်းလိမ့်မယ်လို့မျှော်လင့်ရပေမဲ့မူကြမ်းကိုတော့လူသိရှင်ကြားမထုတ်ပြန်ရသေးပါဘူး။ဇူလိုင်လ၁ရက်နေ့မှာကြာရောက်တဲ့ဟောင်ကောင်ကိုဗြိတိန်ကတရုတ်လက်လွှဲပြောင်းပြီးတဲ့23နှစ်မြောက်နှစ်ပတ်လည်ချီတက်ပွဲကျင်းပခွင့်ကိုဟောင်ကောင်ရဲတပ်ဖွဲ့ကငင်းဆန်လိုက်ပြီးတဲ့နောက်တနေ့မှာပဲအခုလိုပြည်သူတွေချီတက်ဆန္ဒပြကြတာပါ။ကာယောဂါဖြစ်ပွားနေတဲ့အချိန်တွင်လူ90ထက်ပိုပြီးတော့မစုဝေးကြဖို့အမိန့်ထုတ်ထားတာကြောင့်ရဲတပ်ဖွဲ့ကချီတက်ဆန္ဒပြပွဲကိုခွင့်မပြုတာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ဟောင်ကောင်ပြည်သူ့သဘောထားသိပ္ပံသူတေသနဌာနကပြုလုပ်တဲ့စစ်တမ်းတစ်ခုမှာတော့ဟောင်ကောင်ဒေသခံအများစုကဒီအမျိုးသားလုံခြုံရေးဥပဒေကိုလက်မခံကြောင်းဖော်ပြခဲ့ပါတယ်။ Reuters သတင်းကကြောက်ယူတဲ့စစ်တမ်းတွေအရဟောင်ကောင်မှာဆန္ဒပြပွဲတွေကိုထောက်ခံသူဇွန်လအတွင်း58ရာခိုင်နှုန်းကနေ51ရာခိုင်နှုန်းအထိကျဆင်းသွားခဲ့တယ်လို့သိရပါတယ်ရှင်။